စူပူမှုတွေကြောင့်လူ9000ကျော်ကိုဖမ်းဆီးထားတယ်လို့ကိုက်ဆက်စတန်အာဒါဘိုင်တွေကတင်းငွေနေကပြောကြားလိုက်ပါတယ်။စစ်ဆေးနေတဲ့အမှု125မှုအတွက်စုစုပေါင်းလူ9135ဦးကိုဖမ်းဆီးထားတာဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးပြည်တွင်းမီဒီယာတွေကဆိုကြတာပါ။စွန့်ရင်တရားစရကြော်ဝပြီးလူဦးရေ19သန်းဝန်းကျင်ရှိတဲ့ကဇက်စတန်နိုင်ငံမှာစာရပြစူပူမှုတွေဖြစ်နေတာတပတ်လောက်ရှိနေပြီးဒါဇင်ချီလူအသေးပြောက်ရှိခဲ့ပါတယ်။လောင်စာဆီဈေးနှုန်းတက်သွားတာကြောင့်နောက်ဖက်ပိုင်းဒေသတွေမှာမငြိမ်မသက်မှုတွေစဖြစ်လာခဲ့ပြီးမြို့ကြီးတွေကိုကူးဆက်သွားခဲ့တာပါ။စစ်ပွဲရဲ့အချက်အချာအယ်မတီမြို့မှာတော့စူပူမှုတွေဖြစ်ပွားခဲ့ပြီးရဲကပစ်ခတ်ခဲ့ပါတယ်။ကနဦးခမာကျဲအရစုစုပေါင်းအဖြစ်စီယူရို195တန်းအမေရိကန်ဒေါ်လာအဖြစ်198တန်းရှိတယ်လို့ပြည်ထောင်စုဝန်ကြီးဌာနကတင်းငွေနေ့ကကိုးကားပြီးဒေသခံမီဒီယာတွေကတင်းရေးကြပါတယ်။ဗန်နဲ့စီးပွားရေးလုပ်ငန်းအပေါင်း100ကျော်တိုက်ခိုက်ခံရပြီးရင်းစီးပေါင်း400ကျော်လည်းအဖြစ်စီခံရတယ်လို့ပြောပါတယ်။တိုက်ပြည်တော်မှာဒီကနေ့တော့ငြိမ်သက်သွားပြီလို့ပြည်ထောင်စုဝန်ကြီးအာလန်တာဂန်ဘိုင်ယက်ကဆိုပါတယ်။အယ်မတီမြို့မှာလည်းနိုင်ရှင်မှုရငိမ့်သက်သွားပြီးမြို့လယ်နေရာကိုလူတွေမကတ်မလာရဲအောင်ရဲကတခါတရံမှာတော့မိုးဖို့အသင်နဲ့ထောင်ပစ်နေတယ်လို့ AFP သတင်းထတာကစနေနေ့ကပြောပါတယ်။